ချစ်ပရိသတ်များရှင်ထောင်နဲ့ခြေတဲ့ပြည်သူတွေအသက်ပေးရအဖန်ခံရတိမ့်နဲ့တောင်းနဲ့ခြေတဲ့ပြည်သူတွေအမိုးမဲ့အသားမဲ့စားကြမဲ့တဲ့တောတောင်တွေထဲမှာရင်တထိတ်ထိတ်ခိုလုံနေကြရတဲ့မြမခစ်တဲ့ငရဲကန်းဟာအခုဆိုရင်၈လနေလောက်ရှိလာပါပြီဒီငရဲကန်းတွေကိုဖြစ်လာစေတဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ဖက်နှောက်ကလွတ်မြောက်ဖို့ဥဆောင်တော်လှန်ခဲ့သူတွေဟာကဘာတလွားကဂျန်စီလို့သိကြတဲ့ဆယ်ကျော်သက်အရွယ်လူငယ်လေးတွေဖြစ်ပါတယ် generation z ကိုအတူခေါ်တဲ့ gen z ဆိုတာ1990နဲ့2010ခုနှစ်ဝန်းကျင်အကြားမွေးဖွားခဲ့တဲ့မျိုးဆက်ကိုခေါ်တာဖြစ်ပါတယ်အဲ့ဒီမျိုးဆက်ဟာ internet နဲ့တခြား mobile digital ခေတ်မှာကြီးပြင်းလာကြသူတွေဖြစ်လို့သူတို့ကို digital natives digital ဌာနေသားတွေလို့လည်းခေါ်ကြပါသေးတယ် gen z တွေဟာ online game နဲ့ internet ဖျော်ဖြေမှုတွေနဲ့ပဲအချိန်ကုန်ပြီးအိယာထနောက်ကြကြလို့မိဘတွေနဲ့ကတောက်ကဆအဖြစ်များသူတွေဖြစ်ပါတယ်။နတန်သီးတွေတက်တူးတွေအသားရည်ထိမ့်သိမ့်မှုဆေးရည်တွေနိုင်ငံတကာကတည်ယူဆောင်အဆိုတော်တွေနဲ့အလုရှုပ်နေကြသူတွေလည်းဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာသူတို့ရင်ကမျိုးဆက်တွေနဲ့ရှင်ရင်ပညာကိုပို့ပြီးလေးလေးစားစားသင်ယူကြသလိုအလုလုတဲ့အခါတည်သက်ပြီးပြီးတော့ကျန်းမာရေးကိုလည်းပို့ပြီးလိုက်စားကြပါတယ်။ဒါအပြင်လွတ်လပ်မှုကိုလည်းပို့ပြီးတော့မျက်နှိုးကြပါတယ်။အဲ့လိုအကြောင်းရင်းခံတွေရှိနေလို့လေသူတို့ဥဆောင်တဲ့တော်လှန်ရေးဟာစစ်အာဏာရှင်တွေအငိုက်မိသွားလောက်အောင်တမိုင်းမှာမကြုံဘူးလောက်အောင်ကိုထိရောက်ခဲ့ပါတယ်။သူတို့တွေလမ်းမော်ထွက်ခဲ့ကြချိန်မှာတနိုင်ငံလုံးကအံ့ဩအားပေးခဲ့ကြပြီးမြင်နောက်တစ်ဆင့်အနေနဲ့အိမ်ပြန်ရောက်ဖို့မတေချာတဲ့လမ်းတွေစီအတီးတီးထွက်ခွာကြချိန်မှာတော့သူတို့မိဘတွေမိသားစုဝင်မွေးချင်းမောင်နှမနဲ့ဆွေမျိုးတွေကရင်ခွဲပက်လက်နဲ့ပဲခွင့်ပြုကြရပြန်ပါတယ်။လျှက်စက်မီတော်မရှိတဲ့တောတောင်နေတဲ့ထွက်ခွာသွားဖို့အထိစစ်အာဏာရှင်ကိုတော်လှန်ဖို့စိတ်အားထက်သန်ကြသူ digital ဌာနေသားလေးတွေရဲ့ဘဝကိုဖော်ကျူးထားတဲ့ကြံရလေးတစ်ပုဒ်ကိုဒီတစ်ပတ်နားဆင်ခံစားကြည့်ကြပါအောင်ရှင်။ကြံရရေးသူမဲ့ကိုကမြမတမိုင်းကိုပြောင်းလဲစေခဲ့သူတွေကတယောက်ကိုနိုင်ငံတော်ရဲ့ညီမလေးလို့တင်စားထားပါတယ်။နိုင်ငံတော်ရဲ့ညီမလေးထိမ်းမြားမင်္ဂလာနေ့ကိုလက်တကြွေမှာဆေးမင်ချောင်ထိုးမယ်ဆိုတဲ့ညီမလေးရဲ့သွေးကအိုပါတင်းရင်ခနာကိုကိုလှူပါတယ်လို့ဆန္ဒပြတိုင်းလက်ဖြံမှာမှင့်နေချေခဲ့တယ်ဟာတညံရွှင်သူသွေးမြင်ရင်ခေါင်းမှုတက်သူကလေးကတနက်ခံရနဲ့တငယ်ချင်းရဲ့အလောင်းကိုတီကြီးစွာပွေပြီးတဲ့နောက်မှာကာလအတန်ကြာအောင်မရည်တတ်တော့ဘူးလေအေးပေးဆက်ကို83ဒီဂရီမှာဖွင့်ပြီးဝဝွန်ရုပ်ဖတ်ထားမှအိတ်တက်တဲ့တရေကြောက်သူညီမလေးကအိတ်ရလိမ့်မပါပဲတော်ရဲဝင်သွားပြီလေအရေးပြားကိုရေတက်အစီတက်နဲ့အဟာရဓာတ်တွေပုံမှန်ဖြစ်သွင်းလေးရှိသူကနေလောင်ကန်စည်းရည်နဲ့ခြင်စည်းပြန်မှုပဲဆောင်တော့တယ်လို့ဆိုတယ်ဟင်းရွေးသူညီမလေးကထမင်းဖြူကြီးပဲလေးစားတတ်ပြီတဲ့ပြင်ထွက်တိုင်းရေချိုးတတ်ပြီအဝတ်သစ်လဲတတ်သူလေးကဖုံပေတဲ့ဝတ်စုံနဲ့တစ်နှစ်လုံးနေတတ်ပြီတဲ့ဝိုင်းဤပေါ်ရဲ့ပုံသစ်မမြင်ရရင်လွမ်းလွန်းလို့တင်းနိုင်တယ်လို့ဆိုခဲ့သူကအင်တာနက်မရှိလဲဖြစ်တယ်တဲ့ကိုရီးယားတချင်နေနားမထောင်ဖြစ်ပဲတရားဖွင့်ထားတယ်လို့ဆိုတယ်မာဗယ်ကားတဲ့အကြောင်းပြောတဲ့အခါဇက်အင်ကိုစိတ်မဝင်စားတော့ပဲတိုနီစတာ့ရဲ့ဝတ်စုံကိုလိုချင်တယ်လို့ပူဇော်တယ်တော်လှန်ရေးပြီးရင်သွားကျင်တဲ့နေရာအကြောင်းမေးတဲ့အခါချင်းကိုယ်တော်မှမတက်ရက်သူကဆက်တိုက်ရမှာရှိသေးတယ်လို့ဖြေတယ်။နေမကောင်းတဲ့အခါအိမ်လွမ်းတယ်လို့ပြောရင်းကပဲကြဆုံသွားတဲ့သူတွေကိုတန်းတာပြီးစကားအမြန်ဖြတ်တယ်။အခုတော့ရင်ဖို့တန်းတာခံမှုသွားပြီ။အရေးပြားနာတွေပေါ်မှလေလို့ညီမလေးကနောက်ပြောင်ဆိုတဲ့အခါငိုမက်မက်နဲ့ဟန်လုတ်ရင်နိုင်သေးပြီမဲ့အဆင်ပြေပါတယ်လို့ညီမလေးကပြုံးပြီးပြောတဲ့အခါမမြင်ကြွယ်ရမှာမျက်ရည်ကျရတယ်